ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီပြန်ပေးဖို့ခွင့်ပြုဖို့ကုလသမဂ္ဂကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းလိုက်ပါတယ်။အကူအညီတွေသာဆက်ပေးလို့မရဘူးဆိုရင်ထွက်ပြေးလာရတဲ့ဒုက္ခသည်တွေအတွက်ဘေးဒုက္ခအကျပ်တဲတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့လည်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီကသတိပေးလိုက်ပါတယ်။အပြည့်အစုံကိုကိုချကျော်သိန်းကဆက်ပြောပြပါမယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒေသမှာရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနေတဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO 3ခုကိုသူတို့ရဲ့လုပ်ငန်းတွေရဆိုင်ပစ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့သတင်းပတ်ကြာသပတေးနေ့မှာညွှန်ကြားချက်ထုတ်ခဲ့တာပါ။ဩဂုတ်လ9ရက်အင်္ဂါနေ့မှာတော့နယ်စည်းမခြားဆရာဝန်များအဖွဲ့ MSF Action Against Hunger နဲ့ Muslim Aid UK အဖွဲ့တွေရဲ့အကူအညီပေးလုပ်ငန်းတွေကိုပြန်လုပ်ခွင့်ပြုဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းလိုက်တာပဲဖြစ်ပါတယ်။
The UN Refugee Agency is appealing to the government of Bangladesh to ensure that assistance from non-governmental organizations continues to be provided to some 40
မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားကြပြီးတော့တရားဝင်မှတ်ပုံတင်မထားသေးတဲ့လူ4000လောက်အတွက်အကူအညီတွေဆက်ပေးခွင့်ပြုဖို့ UNHCR ကဘင်္ဂလားဒေ့ရှ်အစိုးရကိုပန်ကြားထားပါတယ်
။ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူမာတင်နီဆာကီကဩဂုတ်လ9ရက်နေ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲအတွင်း UNHCR ရဲ့တိုက်တွန်းချက်ကိုပြောသွားတာပါ။ဘင်္ဂလားဒေ့ရှ်အစိုးရရဲ့အဲ့ဒီညွှန်ကြားချက်အတိုင်းသာလိုက်နာရမယ်ဆိုရင်တော့လီဒါနဲ့ကုတူပါလောင်းဒေသတွေကဖြစ်သလိုစောက်ထားတဲ့စခန်းတွေမှာနေနေကြတဲ့မကြသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံကနေထွက်ပြေးသွားကြသူလူပေါင်း4000လောက်ဟာစိုးရွားတဲ့လူသားဘေးဒုက္ခအကျပ်အတည်းနဲ့ရင်ဆိုင်ကြရပါမယ်လို့ UNHCR ရဲ့ပြောရေးဆိုခွင့်ရှိသူ Adrian Edwards ကလည်းသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါအပြင် NGO တွေစီကနေအခြေခံဝန်ဆောင်မှုတွေကိုရနေတဲ့အဲ့ဒီစခန်းတွေနဲ့အနီးအနားမှာနေထိုင်ကြတဲ့ဒေသခံတွေအပေါ်မှာလည်းတက်ရောက်မှုရှိလိမ့်မယ်လို့ Adrian ကဆိုပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ပြန်စဉ်းစားဖို့ UNHCR ကတိုက်တွန်းပါတယ်
။ The agency is urging the government of Bangladesh to reconsider its decision in line with its long tradition of hospitality towards people who fled Myanmar over the years.
ဒီပေါင်းများစွာအတွင်းမြန်မာနိုင်ငံကနေပြီးတော့ထွက်ပြေးလာကြတဲ့လူတွေပေါ်မှာနှွေးထွေးစွာကြိုဆိုအကူအညီပေးခဲ့တဲ့ဆင်လာတိုင်းဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပြန်ပြီးတော့စဉ်းစားဖို့ဒုက္ခသည်အေဂျင်စီကတိုက်တွန်းထားပါတယ်
။ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူမာတင်နီဆာကီပါ။နိုင်ငံတကာ NGO တွေကရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနေတာဟာသူတို့ကိုခွင့်ပြုထားတဲ့လုပ်ပိုင်ခွင့်ပေါင်ထက်ကျော်လွန်လှုပ်ဆောင်နေတယ်လို့သူတို့လုပ်ရက်တွေကနောက်ထပ်ဒုက္ခသည်တွေထပ်ပြီးထွက်ပြေးလာအောင်အားပေးတယ်လို့ဖြစ်နေတယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရ NGO ရေးရဆိုင်ရာဌာနကနေNGO 3ဖွဲ့စီပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဒါကြောင့်လဲအခုအညီပေးနေတာတွေကိုရပ်ပစ်ပါလို့ညွှန်ကြားခဲ့တာပါ။အခုရက်ပိုင်းတွေအတွင်းရခိုင်ပြည်နယ်ကြောက်တော်မြို့မှာအိမ်မီးရှို့တာတွေထပ်ဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေအပေါ်မှာလဲ UNHCR အနေနဲ့အနီးကပ်လေ့လာစောင့်ကြည့်နေတယ်လို့မစ္စတာနီဆာကီကပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်ရတဲ့အဓိကယုံတွေကြောင့်ဘေးဒဏ်သင့်ရသူလူပေါင်း4000ကျော်အတွက်ပလတ်စတစ်အခင်းတွေ၊ဆောင်တွေ၊ဖြားတွေ၊ချင်းတောင်တွေနဲ့မိဖို့ကြောင့်သောပစ္စည်းတွေကို UNHCR ကအကူအညီပေးခဲ့တယ်လို့ဇူလိုင်လ9ရက်နေ့စွဲနဲ့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါ့အပြင်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP လို့တခြားကုလသမဂ္ဂအဖွဲ့အစည်းတွေကလည်းစားနပ်ရိက္ခာအကူအညီတွေပေးခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးမစ္စတာထောမတ်စ်အိုဟေကင်ဒါနာရဲ့မြန်မာနိုင်ငံခီးစဉ်အတွင်းရခိုင်ပြည်နယ်ဘက်ရောက်တဲ့အချိန်တုန်းကတော့ဒေသခံတချို့ကကုလသမဂ္ဂအလိုမရှိဆိုတဲ့စာတမ်းတွေကန်ဆောင်ပြီးစန္ဒပြတာကိုကြုံခဲ့ရပါတယ်ခင်ဗျာ